ရန်ကုန်တိုင်းကြောက်တဲမြို့နယ်ရွှေမော်ဝင်းခမမှာခဏထိမ့်သိမ်းထားတဲ့ရခိုင်ပြည်နယ်စစ်တွေမွတ်စလင်ဒုက္ခသည်စခန်းတွေကဒုက္ခသည်106ဦးကိုဒီကနေ့ပဲရေတပ်သင်္ဘောနဲ့မူလနေရာကိုပြန်လည်ပို့ဆောင်လိုက်ပါပြီ2012ခုနှစ်ထဲကစစ်တွေဒုက္ခသည်စခန်းတွေမှာ6နှစ်ကျော်ခိုးလုံနေခဲ့ကြရပြီးနေထိုင်ရေးအတော်လေးအခက်အခဲဖြစ်ကြရတယ်လို့စားဝတ်နေရေးနဲ့ပညာရေးကျန်းမာရေးစောင့်ရှောက်မှုအားနည်းတဲ့အတွက်ဒုက္ခသည်စခန်းတွေမှာမနေချင်ကြတော့လို့လွတ်မြောက်ရာလမ်းရှာတဲ့အနေနဲ့တခြားနိုင်ငံတွေကိုနှီးလန်းပေါင်းစုံသုံးပြီးထွက်ခွာနေကြတာလို့စစ်တွေဒုက္ခသည်စခန်းတွေဒုက္ခသည်တွေကပြောပါတယ်အကြောင်းစုံကိုမတ်စုမုံကစူးစီးတင်ပြပေးထားပါတယ
်ပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကရန်ကုန်တိုင်းကြောက်တမ်းမြို့နယ်တန်တဲကြီးရွာအနီးပင်လယ်ကမ်းနားမှာအမျိုးသမီးကလေးငယ်တွေပါပါဝင်တဲ့ဒုက္ခသည်106ဦးလိုက်ပါလာတဲ့ဆက်လေကြီးတစ်စင်းမျောနေတယ်လို့ဒေသခံ၅ဖန်းလူသားတွေရဲ့သတင်းပေးပို့ချက်အရရေတပ်ကနေတွားရောက်ခေါ်ယူထိန်းသိမ်းခဲ့တာဖြစ်ပါတယ်သူတို့ဟာစစ်တွေမျိုးတက်ကြပြေဒုက္ခသည်စခန်းကထွက်လာခဲ့ကြတာဖြစ်ပြီးဥတီချက်ကတော့မလေးရှားနိုင်ငံကိုတွားရောက်ကြဖို့ဖြစ်ပါတယ်ဆက်လေစီကုံသွားတဲ့အတွက်ပင်လယ်ထဲမှာရက်အတန်ကြာမျောပါနေကြတာဖြစ်ပြီးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကကယ်ဆယ်ပြီးတဲ့နောက်မှာတော့သူတို့ကိုလိုအပ်တဲ့အဝတ်အစားအစားတောင်းနဲ့ကျန်းမာရေးဆောင်ရှောက်မှုကုသမှုတွေပေးပြီးတော့ရွှေမော်ဝန်းခမ်းမမှာနှစ်ရက်တာထားရှိခဲ့တာပါဒီကနေ့တနင်္ဂနွေနေ့နိုဝင်ဘာလ17ရက်နေ့နေ့လယ်မှာတော့ဒုက္ခသည်106ဦးစလုံးကိုရေတပ်စခန်းကနေရေတပ်သင်္ဘောနဲ့ပြန်လည်ပို့ဆောင်ပေးနေပြီဖြစ်ပါတယ်သူတို့လာခဲ့တဲ့ရခိုင်စစ်တွေကဒုက္ခသည်စခန်းနေစီရေလန်းကနေပြန်လည်ပို့ဆောင်ပေးခဲ့တဲ့အခြေအနေကိုတော့သူတို့ကိုကယ်ဆယ်နေရာချတုံးကလိုက်ပါကူညီဆောင်ရွက်ပေးခဲ့သူဒေသခံတဦးဖြစ်တဲ့ကိုဇော်မင်းသူကအခုလိုပြောပြပါဗျာဒီ
ကနေ့ရောဒီပစ္စည်းတွေလည်းပါတယ်ဗျပြီးတော့ excellent ဖွဲ့ပြန်လည်းရှိသူတို့ဘက်ကရှင်ရဟာလည်းရှိရတာအန်ဒီရဟာတို့ထည့်ပေးကြည့်ရဲအင်းရဲ့ဖြူလေးနဲ့ဒီရွှေဆောင်ပါပဲအဲဒီရွှေဆောင်နဲ့သူတို့ခေါ်သွားပြီးတော့အဲတနာရကားဝတ်တင်ပြီးကြောက်တန်းနဲ့စတင်ထွက်သွားတာဟိုဘက်မှာနှစ်နာရီလောက်အဲနှစ်နာရီလောက်ပေါင်းမင်းကျမတို့ရေရေမော်တင်ပြီးတိုက်ပို့ပါလားခလေးဆိုအင်းကြီးပါတော့မပါဘူးသူတို့ဘိုက်ကြီးစားကြတယ်အဲမှာဒေတာကန်နေလဲသမင်းချက်ကြည့်ကြအဲ့လိုမျိုးသူတို့ထားတာကောင်းကောင်းကောင်းမွန်မွန်ပါပဲကျွန်တော်ဒေတာကန်နဲ့ကောင်းမွန်မွန်ဆက်ဆံကြပါတယ
်အခုဒုက္ခသည်တွေကိုပြန်ပို့ပေးနေတဲ့စစ်တွေမျိုးဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတဲ့ဒုက္ခသည်တွေဟာလွန်ခဲ့တဲ့6နှစ် 2012 ခုနှစ်ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတိုက်ခိုက်မှုတွေဆက်ဖြစ်ကြကြတဲ့ကခိုးလုံနေကြရတာဖြစ်ပါတယ်ဒုက္ခသည်စခန်းတွင်ကလူအများစုဟာစစ်တွေပတ်ဝန်းကျင်မှာရှိတဲ့ရိုဟင်ဂျာကြေးရွာတွေကကြေးရွာသားတွေနဲ့စစ်တွေမျိုးပတ်ဝန်းကျင်ရပ်ကွက်တွေကရခိုင်တိုင်းရင်းသားအနေနဲ့ပါရောနှောနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်မူလနေရာကိုမပြောင်းနိုင်ပဲနှစ်နှစ်ကြီးဒုက္ခသည်စခန်းမှာကြာနေတဲ့ဒီဖြစ်ရကြောင့်ပဲဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေလည်းဒီလိုအလားတူပြန်နေရမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်အခုလိုသူတို့အတွက်နေရေးစားရေးဒုက္ခရောက်ကြပြီးတော့ပျော်လင်းချက်မဲ့တယ်လို့ဖြစ်လာနေလို့ဒုက္ခသည်စခန်းတွေကနေနီလန်းမျိုးစုံနဲ့ထွက်ခွာနေခဲ့ကြတာဖြစ်ပြီးတကယ်လို့ထွက်ပြေးသွားသူတွေပြန်လည်ရောက်ရှိလာရင်လည်းပို့ပြီးတော့မှဒုက္ခရောက်ကြရမယ့်အနေအထားပဲဖြစ်တယ်လို့ရခိုင်ပြည်နယ်စစ်တွေမျိုးဒုက္ခသည်စခန်းနေဒုက္ခသည်တဦးဖြစ်တဲ့ဥက္ကမောင်ထွန်းကအခြေအနေကိုရှင်းပြပါတယ
်။ဒီဆက်မှာလူတွေနေချင်းစိတ်မရှိတဲ့ဟာတွေပေါ်လာပြီးဘာလို့ဆိုဒီမှာလူတွေက6နှစ်ကျော်ဒီလောင်ပိတ်တာတဲ့ IDP camp တွေမှာနေလာတယ်ဆိုတာဒီလူတွေရဲ့မျောလင်းချက်တွေလူတွေအနာဂတ်ရေးစားရေးတော့ရေးဘောနတာတွေအခုကအကျက်တဲနဲ့အဲ့လိုမျိုးနေရတဲ့ခါတခုကိုငင်းဆန်ပြီးတော့အဲ့လိုနေရတဲ့အခါမှာလူတွေကသူတို့ဒီမှာနေဘာမှမတူဘူးဆိုတဲ့စိတ်တွေပေါက်ဖြန့်ပြီးတော့ပေါ်လာတယ်ဆိုတော့တခြားနိုင်ငံကိုသူများတွေလေးတွားကြတာရှိတယ်။ဟောနေတိုင်းရေးဘလောက်အခက်ကြီးရှိလဲမနေချင်းနဲ့စူးစမ်းပြီးနေပြီးတော့အခုဆိုရင်6နှစ်ကျော်လောက်ပြီ။တခုခုဖြစ်ရင်လေးသိပါစေဘောနော်အဲ့လိုမျိုးစိတ်ဖြစ်လာတာပေါ့အဲ့တော့သူတို့ပြန်ပိုးမယ်ဆိုရင်ဒီအစိုးရကပဲလုတ်ပြရမယ်လို့ကျွန်တော်ထင်တယ်သူတို့လုံးဝစလာမယ်ဆိုရင်သူတို့စားရေးတုံးရေးကျမရေးအဲ့ဒါအပမာနေမလဲပေါ့လေအဲ့ဒါလေဘာတခုမှအစီအစဉ်မရှိဘူ
းဒုက္ခသည်စခန်းတွေမှာတဘာဝဘေးမုံတိုင်းဘေးမီးဘေးစတာတွေကိုမကြာခဏခါးစီးခံခဲ့ကြရတယ်လို့အထူးသဖြင့်ကတော့ကလေးငယ်တွေအတွက်ပညာဆက်လက်သင်ကြားခွင့်နဲ့ဒုက္ခသည်တွေအတွက်အခြေခံကျန်းမာရေးစောင့်ရှောက်မှုတွေကအားနည်းလွန်းနေပြီးတော့ဒုက္ခသည်တွေအတွက်လုံခြုံမှုမရှိတဲ့အနေအထားဖြစ်နေတယ်လို့လည်းစစ်တွေဒုက္ခသည်စခန်းနေဦးခင်မောင်ထွန်းကပြောပြပါဗျာအ
ထူးသဖြင့်လူငယ်တွေပေါ့လေလူတွေ IDP ကျန်းတွေမှာပဲသူတို့တွားပြီးတော့ပညာသင်ယူကွင်းရတဲ့အဆင့်တွေပညာသင်ယူကွင်းဆိုတာကဒီ NGO တွေဒီထဲမှာ temporary learning space တွေစောက်ပီးတာတယ်အဲ့မှာပဲသူတို့ပေါ့နော်ဒီမူလတဲ့အဆင့်လောက်ပဲသူတို့သင်ယူလို့ရတယ်မူလတဲ့အဆင့်ပြီးသွားတဲ့ကျောင်းသားကျောင်းသူတွေဆိုရင်အနေနဲ့ဆင့်တက်ရတာအနေနဲ့ကျောင်းကတော့တော်တော်ဝေးတယ်ဗျပေါ့နော်တောက်ပွင့်ကြီးတွေမပေးနိုင်ဘူး transportation တွေမပေးနိုင်ဘူးအဲ့အရာတွေရှိတယ်ရှိတော့ကလေးတွေမူလတဲ့အဆင့်ပညာသင်ပြီးတော့ပေးကွင်းမရတဲ့ဟာကအများကြီးရှိတယ်ဒါတပိုင်းဆောင်းရတီရုပ်ဆိုရင်တော်ရှန်တယ်ဘောနော်နွေရတီဆိုရင်တော်ပူတယ်နောက်ပြီးတော့လူတွေကအများကြီးပေါင်းပြီးတော့နေရတယ်ဆိုရင်ဟာမှာဒီစားရေးတောက်ရေးရေကောင်းရေတဲ့ရရှိရေဒါတွေကဘာတစ်ခုမှအဆင်မပြေ ਰੇ ਅਤੇ ਜੋ ਮੋਲੋ ਬੋਨ ਲੂਰੀ ਗਾ ਚਮਾ ਯੇਂ ਦੀ ਰੇ ਫਿਟ ਲਾ ਰੇ ਯੋਗਾ ਰੇ ਮਿਓ ਮਿਓ ਨੇ ਯੀ ਚਾਂ ਯਾ ਰੇ
2012 ਖੁ ਨੇ ਯਖਾਈ ਪੀ ਨੇ ਟ੍ਰੇ ਅਚਾਂ ਫੱਟ ਪ੍ਰੀਪਖਾ ਰੇ ਅਟ੍ਰੇ ਮਾ ਤਨ ਅਨੀ ਸੂ ਯੇ ਜੱਟ ਦੇ ਜਾਉ ਠਵ ਪੀ ਲਾ ਜਾ ਰੇ ਮੁਸਲਿਨ ਦੁਖਾ ਦੇ ਰੇ ਕੋ ਤਰੋ ਯੇ ਨੀਏ ਯੀ ਨੇ ਮਾ ਪੈਲੇ ਨੀ ਠਾਈ ਖੁਨ ਯਾ ਪੀ ਦੇਸੇ ਲੂ ਨੇ ਮੂ ਬਵਾ ਰੇ ਪੌਮੈ ਲੇ ਪੱਟ ਲੋਕ ਕੈ ਖੁਨ ਯਾ ਬੋ ਅਸੂ ਯਾ ਟਾਵੇ ਸ਼ੀ ਯੇ ਤੁਰੇ ਬਗਾ ਅਯੇ ਜੀ ਸੌ ਯੇ ਪੇ ਤੇ ਮਾ ਬੀ ਲੋ ਲੇ ਦੁਖਾ ਦੇ ਰੇ ਬਗਾ ਟਾਉ ਸੂ ਨੀ ਜਾ ਬਾ ਰੇ ਸ਼ਿਨ